မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံရှူနယ်ပြည်နယ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကျန်းမာရေးဆိုင်ရာအထောက်အထားတွေအပါအဝင်တရားဝင်နေထိုင်ခွင့်လက်မှတ်တွေကိုပြည့်ပြည့်စုံစုံကင်ထားကြဖို့ဒေသအာဏာပိုင်တွေကသတိပေးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲထဲမှာပါရဲ့တရုတ်ရွှေလီနဲ့ကျဲကောင်မျိုးတွေကမြန်မာနိုင်ငံသားတွေအနေနဲ့နှစ်နိုင်ငံချင်းချင်းရေးအရာထုတ်ပေးထားတဲ့ပေါက်ဖော်ကတ်လိုလူသိများတဲ့မြန်မာနိုင်ငံသားအသိအမှတ်ပြုကတ်စာအုပ်အစိမ်းလိုခေါ်ရဲ့နေထိုင်ခွင့်ကတ်တွေအပြင်အခုနောက်ပိုင်းထုတ်ပေးရဲ့ကိုဗစ်ရောဂါစစ်ဆေးပြီးကြောင်းအထောက်အထားကတ်ပြားကိုပါကင်ဆောင်ထားဖို့ဒေသခံတောင်းရှိသူတွေကသတိပေးနေပါတယ်။ဒီရက်ပိုင်းတော့ယာယီနေထိုင်ခွင့်လက်မှတ်နဲ့နေထိုင်ခွင့်ပေးထားတာရှိပေမဲ့လိုက်လံစစ်ဆေးနေရကတော့ပုံများလာကြောင်းလဲရွှေလီမျိုးကတောင်းလူငယ်ပရာဟိတာအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်ရေးကပြောပါတယ်
။နေထိုင်ခွင့်ရှိရမယ်။ဒီနေထိုင်ခွင့်တမျိုးလည်းမဟုတ်ဘူး။ဟိုပေါက်ဖို့ကလည်းရှိသေးတယ်။အဲ့ပေါ့ပေါ့ကတော့အကြောင်းမဟုတ်ဘူးဒီနောက်ပိုင်းကဒီကျမ်းမာရေးကအဓိကဦးစားပေးနေတာဘာဖြစ်လဲကျွန်တော်မြန်မာနိုင်ငံသားကခက်ခဲတဲ့လူရှိတော့တရုတ်ပြည်ဘက်ခိုးဝင်လာတဲ့လူလည်းရှိတယ်ခိုးဝင်လာတော့တရုတ်တွေကဒီယောဂါကိုကြောက်နေလို့အားကိုလိုက်လံစစ်ဆေးနေတယ်ဘယ်နေရာမဆိုတခါလေကတော့သူတို့လမ်းမှာကြုံရင်လဲသူတို့ဒီဖုန်းနဲ့ကြွအကုန်းနဲ့ဟာရိုက်မှာပုံပေါ်မပေါ်မပေါ်ဘူးဆိုရင်တော့သူကဖမ်းသွားပြီဖမ်းပြီးတော့တခါတည်းကိုမြန်မာနိုင်ငံပို့ပေးတယ်နှုတ်မို့တို့ဒီကကိုရိုနာဝင်ခိုင်းတဲ့အားမျိုးရှိပါတယ်ခင်ဗျာ
နေထိုင်ခွင့်အထောက်အထားမရှိလို့ဖမ်းဆီးခံထားရတဲ့လူတွေကလည်းပုံများလာနေရလို့မကြသေးခင်ကမှထိမ့်သိမ့်ခံရပြီးပြန်လွတ်လာတဲ့မြန်မာတဦးကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအထောက်အထားမရှိလို့ထိမ့်သိမ့်ခံရတဲ့မြန်မာတွေကိုတရုတ်ဘက်ကလွှဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့နေ့လောက်က106ရောက်လွှဲတယ်လေ။အဲ့ဒါတွေကသူတို့ဘက်ကဒါအေးယူထားတဲ့သူအကျဉ်းသားပေါ့အကျဉ်းသားပေါ့အဲ့ဒီမှာခိုးဝင်ခိုးထွက်လုပ်တဲ့လူတွေလည်းပါတာပေါ့။တရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်မှာယောဂဖြစ်ပွားမှုနှုန်းလည်းမြင့်နေတယ်ဆိုတော့ဒီဘက်ကနေဝင်တာထွက်တာပြီးလို့ရှိရင်အဲ့ဒီကဒီကနိုင်ငံသားတွေနဲ့ပတ်သက်တာဒါတွေနဲ့ပတ်သက်တင်းကျပ်တဲ့စည်းကမ်းတွေထပ်ထုတ်လာများတာပေါ့။အဲ့ဒါလည်းကြောင့်ဒီဘက်ကိုအကြောင်းကြားရရှိတယ်အကြောင်းကြားရရှင်ညှိနှိုင်းတာလည်းရှိတာပေါ့
မြန်မာတရုတ်ကုန်သွယ်ရေးကိစ္စနှစ်နိုင်ငံဖြည့်ရှင်းမှရရလူကုန်ကူးမှုလိုကိစ္စတွေကိုတရုတ်ယူနန်အစိုးရဘက်ကမြန်မာဘက်ကိုအပြစ်ပေးရမျိုးရှိပေမဲ့သူနိုင်ငံအတွင်းမကြာခဏပြောင်းလဲထုတ်ပြန်တဲ့အလို့သမားကိစ္စကိုတော့များသောအားဖြင့်အသိပေးလို့မရှိကြောင်းလဲဥမောင်မောင်တန်းကပြောပါတယ်။မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါတွေ့ရှိပြီးရွှေလီနဲ့ကျဲကောင်မျိုးနှစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုရယူနန်အစိုးရကလုပ်ခဲ့ရပါ။အဲ့ဒီနောက်ပိုင်းကိုဗစ်စစ်ဆေးပြီးရထောက်ခံချက်ကိုနေရအနှံ့ပြားမှာစစ်ဆေးရပြီးလုပ်နေရလို့လဲရွှေလီမြို့မှာနေထိုင်တဲ့ကိုမြတ်သူကပြောပါတယ်
။အာကျွန်တော်တို့အစလုံးကတော့ဒီဆက်ဆက်တန်းဝဲစာအုပ်နေပေါ့။အဲ့ဒါကနေချွေလီမှာပတ်ပြီးတော့စာအုပ်စိမ်းဆိုပြီးတော့တို့လုပ်ခိုင်းပါတယ်။အဲစာအုပ်စိမ်းကနေခုကျွန်တော်တို့ဒီ2020မှာဟာငါးလပိုင်း29ရက်နေ့ရောက်တယ်အဲ့ဒီမှာပတ်ဖို့ကစပြီးတော့အသုံးပြုခွင့်ပေးတယ်ကွာ။အော်ခုဒီအပိုင်းမှာပြောပတ်ဖို့ကလုပ်ပေးတဲ့လူတို့ကစာအုပ်စိမ်းပြန်ပြီးတော့လက်လက်ပေးရဆိုပြီးတော့တည်င်းတွေထွက်နေရဗျ။သူကတော့စစ်ချင်တဲ့အချိန်ကိုကောက်စစ်တာပဲကျွန်တော်တို့ဘယ်နဲ့ကတော့မှကျွန်တော်စစ်ခံတယ်ပေါ့နော်အဲ့လိုလေ။လမ်းသွားလမ်းလာသူတို့မထင်တဲ့အချိန်ကိုကောက်စစ်တာပေါ့အဲ့လိုမျိုးလေ။
ရွှေလီမြို့မှာလုံလုံနေတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပြီးအဲ့ဒီထဲက26,000မှာပေါက်ဖို့ကန်ရှိနေပြီလို့တရုတ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလည်းအလို့ရှင်တွေကလက်မခံထားဘူးနဲ့မြန်မာကျပ်ငွေ300နီးပါးရှိတဲ့တရုတ်ယွမ်ငွေ9,000ကိုဒံငွေအင်းကြီးနဲ့ပေးဆောင်ရမယ်လို့လည်းတရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာမကြသေးခင်လားရီအားစားလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေကနယ်စပ်ဒေသတွေမှာလုံခြုံရေးတွေတင်းကျပ်ထားတယ်လို့ဝင်ထွက်သွားလာမှုတွေကိုလည်းကန့်သတ်စစ်ဆေးနေရတွေတိုးမြင့်လာနေရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။